မြန်မာနဲ့ထိစပ်နေတဲ့နိုင်ငံတကာနယ်နိမိတ်ကိုစောင့်ကြပ်ဖို့အတွက်အိန္ဒိယပြည်ထရေးဝန်ကြီးဌာနလက်အောက်မှာနေဆက်လုံခြုံရေးတပ်ဖွဲ့အသစ်ဖွဲ့စည်းရေးအိန္ဒိယလွှတ်တော်ကော်မတီကအဆိုပြုချက်တင်သွင်းလိုက်ပါတယ်။မြန်မာနိုင်ငံနဲ့နယ်မြေချင်းထိစပ်နေတဲ့အိန္ဒိယနိုင်ငံအနောက်မြောက်ဒေသမှာလှုပ်ရှားနေကြတဲ့အကြမ်းဖက်အဖွဲ့အစည်းတွေကိုနေနည်းတဲ့လုပ်ငန်းနဲ့နေဆက်ဒေသလုံခြုံရေးတိစပ်ရတဲ့ကိုမတူညီတဲ့တပ်ဖွဲ့နှစ်ခုကတိကျစီတာဝန်ယူဆောင်ရွက်တင်ကြောင်းလွှတ်တော်နယ်ကြားဆောင်တပ်ဖွဲ့များဆိုင်ရာလုပ်ငန်းအဖွဲ့ကကြားသာပရင်းနေမှာအဆိုပြုလိုက်တာပါ။လက်ရှိမှာအတန်လန်ဆွဲလို့ခေါ်တဲ့အတန်တနက်ကင်တိုင်ရင်ကအဲ့ဒီတာဝန်နှစ်ရပ်စလုံးကိုပူးတွဲထမ်းဆောင်နေတာပါ။လက်ရှိမှာအတန်လန်ဆွဲတပ်ဖွဲ့ဟာတခြားနယ်ကြားဆောင်တပ်ဖွဲ့တွေဖြစ်ကြတဲ့ BSF, SSB, ITBP စတဲ့လက်နက်ကင်အဖွဲ့တွေလို့မဟုတ်ဘဲတန်းပြည်ရဲ့အနောက်မြောက်ဒေသလက်နက်ကင်တောင်ကျမ်းသူတွေထိန်းချုပ်ရေးနဲ့မြန်မာနယ်စပ်ဒေသလုံခြုံရေးတာဝန်တွေကိုပူးတွဲထမ်းဆောင်နေရတဲ့အကြောင်းအတန်တင်နာကန်တိုင်ရင်အနေနဲ့အရှိမောက်ဒေသမှာတောင်ကျမ်းသူနေနည်းရေးတာဝန်တစ်ခုကိုသာထမ်းဆောင်တင်ကြောင်းလွတ်တော်ကော်မတီရဲ့အဆိုပြုချက်မှာဖော်ပြထားပါတယ်။အတန်တင်နာကန်တိုင်ရင်ဟာအိန္ဒိယနိုင်ငံမှာတပ်တန်းအရင်ဆုံးလက်နက်ကင်တပ်ဖွဲ့ဖြစ်ပြီးဗြိတိသျှအစိုးရရဲ့ကချားလီဗီတပ်ဖွဲ့က1835ဝန်းကျင်နဲ့မှာခွဲထုတ်ပြီးအတန်လူမျိုးကိုကာကွယ်ဆောင်ရှောက်ဖို့အတွက်တိကျတပ်ဖွဲ့အဖြစ်စတင်ဖွဲ့စည်းပေးခဲ့တာဖြစ်ပါတယ်။1918ခုနှစ်မှာအတန်ရိုင်ဖယ်လို့အမည်ပြောင်းလဲခဲ့တာပါ။အိန္ဒိယမြန်မာနယ်ကြားဆောင်တပ်ဖွဲ့အသစ်ဖွဲ့စည်းအတွက်စဉ်းစားနေကြောင်းပြည်ထောင်စုဝန်ကြီးဌာနကလွှတ်တော်ကော်မတီကိုအကြောင်းပြန်ခဲ့တယ်လို့ဆိုပါတယ်။